အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိုင်းဝန်ကြီးချုပ်ပရာရစ်ချန်အိုချာကိုသမ္မတအင်ဂျီရောလာဖို့ဖိတ်ကြားခဲ့တဲ့နောက်မှာဆန်နစ်လောက်အဆင်မပြေဖြစ်နေတဲ့အမေရိကန်နဲ့ထိုင်းနှစ်နိုင်ငံကြားဆက်ဆံရေးဟာခက်တက်သေးကိုဝင်လာခဲ့ပြီလို့နိုင်ငံရေးအကြက်ခတ်တွေကတုံ့ပြန်ပါတယ်။ဘန်ကောက်ချင်းဆိုင် VOA သတင်းတော့ Ron Combin ပေးပို့ထားတာကိုဒေါခင်မျိုးတက်ကပြောပြမှာပါရှင်
။ထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကိုသမ္မတအင်ဂျူလာရောက်လည်ပတ်ဖို့အတွက်တင်ဝင်ဖိတ်ကြားချိန်မှာသမ္မတ Trump ကကုန်တယ်ရဲ့စီဝါရေးဆက်ဆံမှုပိုးပြီးခံရအောင်လုပ်ချင်တဲ့ဆန္ဒတွင်းကြီးတဲ့ American နဲ့ထိုင်းနဲ့နိုင်ငံကြားကာလကြာရှည်မဟာမိတ်ဖြစ်ရှိခဲ့တာကိုအလေးထားပြောခဲ့တယ်လို့အာရှဒေသရဲ့အနိကမိတ်ဆွေဖြစ်တဲ့တက်တက်ကြွကြွနဲ့ဦးဆောင်ဖို့ American ရဲ့တန်လိထိုင်ကိုထပ်လောင်းပြောကြားခဲ့တာပါ။ဒါဟာလွန်ခဲ့တဲ့10နှစ်ကျော်အတွင်းတင်းမာခဲ့တဲ့ American နဲ့ဆက်ဆံရေးပြန်ပြီးကောင်းလာတဲ့သဘောကိုပြလာတာဖြစ်ပါတယ်။ချူလလန်ကောင်းတက်ကလေးနိုင်ငံကြီးပိတ်ပန်ဌာနကတီတီတန်ပွန်ဆူဒီဘတ်ကတော့အမေရိကန်ရဲ့အခုလိုကမ်းလှမ်းမှုကိုထိုင်းကလက်ခံကျင်းနေတာပါလို့ပြောပါတယ်
။ The US initiative
အမေရိကန်ရဲ့ကမ်းလှမ်းမှုကိုထိုင်းကဆက်ချင်းလက်ခံနေတာပါ။ဝါရှင်တန်ကလာဖို့သမ္မတဆောင်ရွက်ကမ်းလှမ်းချက်ကိုဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာဂျုတ်ကဆက်ချင်းလက်ခံနေတာဖြစ်ပါတယ်။တကယ်တော့ထိုင်းကအမေရိကန်ဘက်ကမ်းလှမ်းလာမှာကိုလိုချင်နေသလိုဒီကကမ်းလှမ်းမှုကိုစောင့်နေတာပါ
။ထိုင်းဒုတိယဝန်ကြီးချုပ်ပရဝတ်ဝန်ဆောင်ရဲ့လုံခြုံရေးအကြံပေးပန်နိတာဝတ္တနာယာကွန်ကတော့အခုလိုအဆင့်နဲ့ဆက်သွယ်ပြီးပြန်ပြီးလှုပ်လာတာဟာနှစ်နိုင်ငံဆက်ဆံရေးခေတ္တကိုရောက်လာတာကိုပြနေပါတယ်လို့ပြောပါတယ
်။ Differences and changes in domestic settings
ဒီလိုမျိုးမူဝါဒအပြောင်းလဲမှုကြောင့်နှစ်နိုင်ငံကြားတွေ့နေရတဲ့အဆင်မပြေမှုအခက်အခဲတွေကိုကျော်လွှားနိုင်တဲ့အနေအထားဖြစ်လာနေပါပြီလို့ပြောတော်တာပါ။ဒီဆက်ဆံရေးတက်ဟာလက်ဟောင်းတွေပေါ်မှာအခြေခံရတာဖြစ်တဲ့နဲ့ဖြစ်ချက်ပိုးပြီးကောင်းမွန်တဲ့ပူပေါင်းဆောင်မှုတွေလုပ်ဖို့ညှောလင့်ထားတယ်လို့လည်းဆိုပါတယ်။နိုင်ငံခြားလုံခြုံရေးစီးပွားရေးနိုင်ငံရေးနဲ့လူမှုရေးဆိုင်ရာပူပေါင်းဆောင်ရွက်မှုတွေ10နှစ်လောက်ပြတ်တောက်ခဲ့တာကိုပြန်ပြီးဆက်နိုင်ဖို့အတွက်နှစ်ဖက်စလုံးကတိတ်ကိုအလေးထားတယ်လို့ဒါဟာထိုင်းနဲ့အာရှနိုင်ငံအများစုနဲ့မကဘဲအမေရိကန်ကလည်းအလားတူသဘောထားနေတာပြတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ဟာထိုင်းကိုတမကဘဲစင်ကာပူနဲ့ဖိလစ်ပိုင်ခေါင်းဆောင်တွေကိုပါဖိတ်ခေါ်ခဲ့တာဖြစ်တယ်လို့နိုင်ငံခြားဝန်ကြီး Rex Tillerson ကလည်းအာဆီယံနိုင်ငံတွေကနိုင်ငံခြားဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးကြတာပါ။ထိုင်းရရှိရေးဟာသမ္မတ Trump တက်လာတဲ့ဒီနှစ်ဆန်းကစပြီးအမေရိကန်နဲ့တန်တဘာရေးပြန်ပြီးဆက်နိုင်ဖို့အတွက်ကြိုးစားကြတာပါ။အမေရိကန်နဲ့ထိုင်းတို့ကြား2006ခုနှစ်ဝန်ကြီးချုပ် Succession တော့ကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးဆက်ဆံရေးတွေမပြေလည်ခဲ့ဘူးလို့ထိုင်းထက်လွတ်တော်အမဟောင်း Francis Chunavan ကပြောပါတယ်ဒါပေမဲ့လည်းအရွေးကောက်ခံသမ္မတဖြစ်တဲ့တက်ဆန်လက်ထက်ကမူရစေဝါတိုက်ခိုက်ရေးစီမံကိန်းနဲ့လူပေါင်း 2,500 ကျော်အသက်ခံရတာတွေတောင်ပိုင်းဒေသအရေးကန့်ကျွေတာတွေကလည်းလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ပေမဲ့အမေရိကန်ဘက်ကဆင့်ယူရှုခဲ့တာတွေ့ရတယ်လို့ဆိုပါတယ်အခု2014မှာတော့အာနာသိမ့်ပြီးတက်လာတဲ့ project ကိုသမ္မတအိုဘားမားလက်ထက်မှာအမေရိကန်ကရောဥရောပနဲ့ဩစတြေးလျမဟာမိတ်တွေကပါဝိုင်းပြီးစီးရီးဆက်ဆံမှုတွေကိုဖျက်တောက်ခဲ့ရကနေထိုင်းကရုရှားနဲ့တရုတ်တို့နဲ့ဆက်ဆံရေးတိုးလာခဲ့တာဖြစ်ပါလေတရုတ်နဲ့တိုးလာတဲ့ဆက်ဆံရေးမှာစီးရီးပူးပေါင်းမှုတွေပါနေပြီးမကြာသေးခင်ကပဲတရုတ်လိုတန်ကြပ်ကားကားတွေနဲ့ဒေါ်လာ3,000လောက်တန်းနဲ့တရုတ်လိုရင်းလိုတင်မောင်း3,000ဝယ်ယူဖို့အတွက်အော်ရာမှားခဲ့တာဖြစ်ပြီးအရင်ကအမေရိကန်နဲ့ရှိခဲ့တဲ့ပုံမှန်ဆက်ဆံရေးတွေကျော့လာတာဖြစ်ပါလေအခုတော့နှစ်ရှင်လာများရင်းနှီးနှီးနှီးရှိခဲ့တဲ့အမေရိကန်နဲ့ထိုင်းနှစ်နိုင်ငံဆက်ဆံရေးပြန်ပြီးကောင်းလာမယ့်အခြေအနေမျိုးကြိုးဆိုတယ်လို့ထိုင်းဒီမိုကရက်တစ်အထက်လွှတ်တော်မဟာဖိုင်ဆက်ကပြောပါလေ
I think it's welcoming for the Thais I do think
ထိုင်းနိုင်ငံကကြိုးဆိုရမှာပါထိုင်းနိုင်ငံမှာဒီမိုကရေစီတန်အဖို့တစ်ခုတည်းကိုပဲထက်သွက်ပြီးကျွန်တော်တို့ကိုလိလူဆူထားဖို့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်အခုသမ္မတထရမ့်ချင်းကတဲ့ပုံစံတကဒါကိုပြောင်းသွားစေတာမျိုးကြိုဆိုရမှာပါ
ဒါပေမဲ့လည်းလူခွင့်ရဖွဲ့တွေကတော့ထိုင်းနိုင်ငံကလူခွင့်ချိုးဖောက်မှုတွေလူကုန်ကူးမှုတွေနဲ့တခြားလူမှုပြဿနာတွေအတွက်စိုးရိမ်နေတာဖြစ်ပါတယ်နယူးယောက်အခြေဆိုင် Human Rights Watch လူခွင့်ရဖွဲ့ကဖီလ်ရောဘတ်ဆန်ကတော့ဒါဟာလူခွင့်ကိုဂရုစိုက်တဲ့အမေရိကန်နိုင်ငံခြားရေးမူဝါဒကိုသမ္မတထရမ့်ကဖြစ်တယ်လို့ဆိုတာကိုတက်တည်ပြနိုင်တဲ့အချက်တခုဖြစ်လာနိုင်တယ်လို့ပြောပါတယ်။ကြေချက်တွေကတော့အခုလိုနှစ်နိုင်ငံဆက်ဆံရေးပြန်ပြီးလှုပ်လာတာဟာတရုတ်ရဲ့အရှိတောင်အာရှဒေသတွင်ဩဇာစွန့်မှုဖို့အတွက်ကြိုးစားမှုကိုချိန်ဝင်ရှာညှိတာဖြစ်တယ်လို့မြောက်ကိုရီးယားကိုအမေရိကန်ရဲ့တန်တမန်နီလန်ရှင်မတိုးနောက်မဆုတ်ဖြစ်နေတာကိုဖြည့်ဆည်းပါအထောက်အကူရစေမယ်လို့တုံ့တက်ကြပါတယ်။